မြန်မာနိုင်ငံရဲ့အာဏာရှင်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ရဲ့စစ်တုထမြောက်ဇနီးဖြစ်သူယတနာနာမည်ခေါ်ဂျွန်ရိုစ်ပယ်လီမီဟာအီတလီနိုင်ငံဖလော်ရန့်စ်မြို့မှာအင်္ဂါနေ့ကကွယ်လွန်သွားကြောင်းသားဖြစ်သူမီရှလီက VOA ကိုအတည်ပြုပြောပါရယ်။ကွယ်လွန်ချိန်မှာအသက်88နှစ်ရှိပြီဖြစ်တဲ့ယတနာနာမည်ကွယ်လွန်ရတဲ့အကြောင်းရင်းအတိအကျနဲ့နာရေးအစီအစဉ်အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့ COVID-19 ရောဂါကြောင့်ကွယ်လွန်တာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြကြပါရယ်။မြန်မာနိုင်ငံကို26နှစ်ကြာသပ္ပတိအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့သူ့ရဲ့ခင်မွန်းဖြစ်ခဲ့သူကွယ်လွန်သူဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းကိုအာဏာရှင်အဖြစ်သတ်မှတ်ကြတာနဲ့ပတ်သက်ပြီး2015ခုနှစ်ဇူလိုင်လက VOA နဲ့အင်တာဗျူးတစ်ခုမှာယတနာနာမည်ကအခုလိုပြောခဲ့ဖူးပါတယ
် All dictators and I mean all dictators in all over the world wherever they are where in any country where there's been a dictator they have always
သမိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်တော့ပြောချင်ပါတယ်တကဘာလုံးမှာရှိတဲ့ဘယ်နိုင်ငံကအာဏာရှင်ပဲဖြစ်ဖြစ်ပါမျိုးချစ်စိတ်ရှိသူတွေအဖြစ်ကနေစခဲ့ကြတာပါအာဏာရှင်ဖြစ်အချိန်ကြာလာတဲ့အခါတက်တန်းရှေးလာတဲ့အခါအဲ့ဒီမျိုးချစ်ဆိုတဲ့ရည်တည်ချက်ကတဖြည်းဖြည်းပြတ်ကွယ်သွားတာပါဗမာပြည်နဲ့ဥနေဝင်ကလည်းဒီလိုပါပဲ
ယတနာနာမည်ဟာဥနေဝင်ရဲ့1986ခုနှစ်ဒီဇင်ဘာလကလက်ထပ်ခဲ့ပြီးတော့အိမ်ထောင်သက်လပိုင်းသာကြာပြီးတော့ကွာရှင်ခဲ့ကြတာပါလင်းပင်မင်းသားကြီးရဲ့မြေတော်ဆတ်သူယတနာနာမည်ကို1932ခုဇွန်လတရနေ့ကရန်ကုန်မြို့မှာဖွားမြင်ခဲ့တာပါသူဟာ1954ခုနှစ်ကအီတလီဆရာဝန်တူဖြစ်သူမာရီယိုလူစီယာပိုစတီယိုနဲ့ပထမအိမ်ထောင်ထူထောင်ခဲ့ပြီးတော့သားနှစ်ယောက်ထွန်းကားပြီးတဲ့နောက်1963ခုနှစ်မှာကွာရှင်ပြတ်ဆဲခဲ့ပါတယ်ကွယ်လွန်ချိန်မှာအီတလီနိုင်ငံဖလော်ရန့်စ်မြို့မှာနေထိုင်နေပြီးအီတလီအစားအစာချက်ပြုတ်နေတင်ကြားပေးနေခဲ့တာဖြစ်ပါတယ်